၎င်းမတိုင်ဖုန်းမုံတိုင်းဟာတရုတ်နိုင်ငံရှိဘက်ခန်းဝန်းကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုံတိုင်းကြောင့်73ယောက်သေဆုံးပြီးတော့16ယောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူဦးရေတသန်းလောက်ကိုလည်းဖိလို့ရကိုပြောင်းရွှေ့နေရချထားလိုက်ရတယ်လို့တရုတ်နိုင်ငံပိုင်းသတင်းစာကပြောပါတယ်။၎င်းမုံတိုင်းကြောင့်တရုတ်နိုင်ငံရှိဘက်ခန်းဝန်းမှာမိုးသည်ထန်စွာရွာသွန်းခဲ့ပြီးတော့လေရင်ခီးစဉ်ရာပေါင်းများစွာနဲ့ယထာခီးစဉ်ဒါဇင်နဲ့ချီဖျက်ပစ်ခဲ့ရပါတယ်။ဒါအပြင်ရှန်ဟိုင်းမြို့ကဒစ္စနီလန်းကိုလည်းပိတ်ထားလိုက်ရပါတယ်။မနေ့တော့ကြာနေတုန်းကတော့တရုတ်နိုင်ငံရဲ့မိုးလေဝသဌာနကမုန်တိုင်းကိုအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးတော့ဒီကနေ့မှာတော့တဆင့်နိုင်ပြီးတော့အဝါရောင်အဆင့်ပြောင်းလဲတက်မှတ်ခဲ့ပါတယ်။၎င်းမှာတိုင်ဖုန်းမုန်တိုင်းဟာအားကောင်းနေစေဖြစ်ပြီးတော့လေတိုင်နှုန်းဟာတနအီကို189ကီလိုမီတာအထိအများဆုံးရှိပါတယ်ခင်ဗျာ။